အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့လက်ရှိအတွင်းရေးမှူးချုပ်ဆူရင်ပစ်ဆူဝမ်နေရာမှာဗီယက်နမ်နိုင်ငံကလေလုံမင်းကဒီကနေ့ကစပြီးတော့တရားဝင်တာဝန်လွှဲပြောင်းရယူလိုက်ပြီးဖြစ်ပါတယ်။ထိုင်နိုင်ငံသားမစ္စတာပစ်ဆူဝမ်ထံကဗီယက်နမ်နိုင်ငံသားလေလုံမင်းကအခုလိုအတွင်းရေးမှူးချုပ်ရာထူးကိုလွှဲပြောင်းရယူမှာဖြစ်တဲ့အတွက်တောင်တရုတ်ပင်လယ်ပြင်အတွင်းအာဆီယံနိုင်ငံတွေနဲ့တရုတ်နိုင်ငံတို့အကြားရစ်ပိုင်နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စကိုမီးမောင်းထိုးပြသလိုဖြစ်ကောင်းဖြစ်လာနိုင်ပါတယ်။ဒါပေမဲ့လည်းဒီကိစ္စမှာအာဆီယံအနေနဲ့အရင်ကအတိုင်းပဲသတိထားပြီးအများစုရဲ့သဘောဆန္ဒကိုရယူပြီးမှကင်တွယ်ဖြေရှင်းသွားလိမ့်မယ်လို့နိုင်ငံရေးအကက်ကတ်တွေကသုံးသပ်နေကြပါတယ်။ဗီယက်နမ်နိုင်ငံသားတအူးကအာဆီယံအတွင်းမှုချုပ်ရာထူးကိုလွှဲပြောင်းရယူမယ့်အပေါ်ကွန်မြူနစ်တပါတီနိုင်ငံချင်းအတူတူဖြစ်တာကြောင့်တရုတ်တို့ကလည်းထူးဆန်းစွာလက်ခံကြိုဆိုနိုင်ပါတယ်။ကွန်မြူနစ်တွေကိုစုပေါင်းဆန့်ကျင်ရေးယူရချက်နဲ့အရှေ့တောင်အာရှနိုင်ငံများအသင်းကို1969ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပေမဲ့နောက်ပိုင်းမှာနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအဖွဲ့အဖြစ်ဒေသရင်းနိုင်ငံအနေနဲ့ပါတိုးချဲ့ဖွဲ့စည်းခဲ့တာပါ။အာဆီယံအဖွဲ့ကိုစတင်တည်ထောင်ခဲ့တဲ့အင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူထိုင်းနိုင်ငံတို့ကအတွင်းရေးမှုချုပ်ရာထူးကိုနှစ်ကြိမ်စီတာဝန်ထမ်းဆောင်ပြီးဖြစ်ကြပါတယ်။မြန်မာနဲ့အလားအိုနိုင်ငံတွေကတော့အဲ့ဒီတာဝန်တွေကိုထမ်းဆောင်ခြင်းမရှိသေးပါဘူး။